ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တက်မတော်ကတရားစွဲဆိုထားတဲ့ The Voice နေ့စဉ်သတင်းစာအက်ဒီတာချုပ်ဦးကျော်မင်းစွေအတွက်ဒုတိယအကြိမ်အာမခံလျှောက်ထားချက်ကိုဒီကနေ့ရုံထုတ်တဲ့အချိန်မှာထပ်ပြီးတော့ပယ်ချလိုက်ပါတယ်။ဦးကျော်မင်းစွေနဲ့အတူအမှုရင်ဆိုင်နေရတဲ့စာရေးဆရာပြည်တိရှာကိုကိုမောင်ကိုတော့ဒီကနေ့မှပဲတရားသေးလွှတ်ပေးလိုက်ပါတယ်။သတင်းမီဒီယာသမားတွေကတော့ The Voice ကိုထောက်ခံကြောင်းနဲ့ပုံမှန်66ဂါကြီးကိုပြင်ဆင်ပေးဖြတ်ပေးဖို့တောင်းဆိုတဲ့လက်ပတ်ဖြူတွေကိုဝစ်ဆင်ပြီးဒီကနေ့တရားရုံးထုတ်တာကိုသွားခဲ့ကြပါတယ်။အပြည့်စုံကိုတော့ဒီကနေ့တရားရုံးထုတ်မှာကိုယ်တိုင်သွားသတင်းယူခဲ့တဲ့ VOE သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ The Voice သတင်းစာမှာဖော်ပြခဲ့တဲ့ကြည်တောင်စုတစ္ဆာတယောဇာနဲ့ပတ်သက်လို့ဆက်သွယ်ရေးဥပဒေပုံမှန်66ဂါနဲ့တရားစွဲဆိုခံထားရတဲ့ The Voice Editor ချုပ်ဦးကျော်မင်းစွေနဲ့စာရေးသူပြည်တိရှာကိုကိုမောင်တို့ကိုဒီကနေ့မနက်ပိုင်းကရန်ကုန်မြို့ဗဟန်းမြို့နယ်တရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပါတယ်။ဒီရုံးထုတ်မှာဦးကျော်မင်းစွေအတွက်ဒုတိယအကြိမ်အာမခံရှောက်ထားမှုကိုတရားသူကြီးကထပ်မံပြီးပယ်ချခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥပဒေအကျိုးဆောင်ဦးခင်မောင်မြင့်ကတော့
ပေးချင်ရင်လည်းပဲဆင်ခြင်တော်တရားအရာပဲပေး။မပေးချင်ရင်လည်းဆင်ခြင်တော်တရားအရာမပေးဘူးဆိုတော့ဥပဒေရဲ့စိုးမိုးမှုကပျောက်သွား။ဥပဒေဒီတရားသူကြီးတွေရဲ့ဆင်ခြင်တော်တရားပေါ်မှာအခြေခံဖြစ်နေတယ်ဒါကတော့လွယ်မားတာပေါ့နော်တိုးတော်လည်းပဲမြို့သူပင်လွယ်မားနေပါစေဒါကအပေါ်ယုံကပဲတက်မှတ်ပြီးနိုင်တယ်ကျွန်တော်တို့ကာယကံရှင်ဥကြုံမင်းစီနေနဲ့ကတော့သူ့စင်တုံတရားကြောင့်ပဲဒီခုနကဆောင်းမလေးတပုတ်ပေါ်မှာမို့ဒီဆက်လက်ပြီးချုံအောင်ခါတော့ဒါကတော့သဘာဝတရားအရာပြောတော့တရားမြတ်တောင်းမလို့ပေါ်မှာမရှိဘူ
းအတူဖန်းစည်းခံထားရတဲ့တယောဇာရေးသားသူဗြိတိရှာကိုကိုမောင်ကိုတော့ဆွဲဆိုထားတဲ့ပုံမှန်နဲ့မသက်ဆိုင်ဘူးဆိုပြီးတရားသူကြီးကအမှုကနေပလက်ပယ်ဖြတ်လိုက်တာကြောင့်ပြန်လွတ်လာခဲ့ပါတယ်။အခုလိုတရားသေးလွတ်လိုက်တဲ့အပေါ်ဥပဒေကြိုးဆောင်ပြောပြတာကတော့
ဆိုင်းရင်ဆရာကတော့ကျွန်တော်မီဒီယာသမားတွေကိုဆိုရက်ပြောတယ်လို့ပဲဆော့ချောက်ကိုင်းနဲ့သူနဲ့မညီဆွန်းတဲ့အတွက်ကိုဆွဲမတင်လို့မဟုတ်လုံးဝလွတ်လိုက်တယ်။ဆောက်ကြမင်းစွေကတော့အတာကြီးဖြစ်တဲ့ဆက်လက်ဖြည့်ဆင်းရရှိတဲ့အမှုဆွတင်ထားတယ်။ဒီအမှုကကျွန်တော်အမကန်လျှောက်ခဲ့အမကန်ကိုမြင့်ပေးချင်တာတော့အဲ့တော့ရုံးချင်းကတော့23ရက်နေ့ထပ်ပြီးလုပ်နေချင်တယ်
ပြန်လွတ်လာတဲ့ဗြိတိရှာကိုကိုမောင်ကတော့လူ့အခွင့်အရေးဆုံးရှုံးမှုတွေကိုကာကွယ်ပေးမယ်ဆိုတဲ့ဒီမိုကရေစီအစိုးရလက်ထက်မှာလူ့အခွင့်အရေးချိုးပေါက်ခံရမှုအပေါ်အစိုးရဘက်ကရင်ငုံနှုတ်ပိတ်နေတာမဖြစ်သင့်ဘူးလို့အခုလိုဝေဖန်ပြောဆိုသွားခဲ့ပါတယ
်။မြင်လာတော့နော်ဟိုပေါ့ဒီ66ယောက်ကကြီးကိုပေါ့လက်ရှိပေါ့ဒီမိုကရက်တစ်အစိုးရကိုယ်တိုင်ကဟိုဟာပေါ့ဒီမိုကရက်တစ်ဆိုတာမင်းရင်ရှိရေးတရားစွဲနေတာကြီးကျွန်တော်တို့မြင်နေရတယ်ကြားနေရတယ်ကျွန်တော်တို့66မှုပြောနောက်မှ68မှုမြောက်အခုဖြစ်နေပြီမြင်နေရတယ်ပေါ့အဲ့ကြွယ်ကျွန်တော်ကဟိုပြောချင်တာတော့ဒီမိုကရေစီစံနှုန်းနဲ့မကန့်ညီတဲ့ဒီကူဒီမိုကရေစီအစိုးရကမင်းရေရှက်ရေတုံးဆွဲနေတာကတော့ကျွန်တော်မျက်စိကျမှာတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ဟုတ
်ဦးကျော်မင်းဆွေနဲ့ဗြိတိရှာကိုကိုမောင်တို့ကိုဗဟန်တရားရုံးမှာဒုတိယကြိမ်မြောက်ရုံးထုတ်တဲ့ဒီကနေ့မှာတော့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကဦးဆောင်ပြီး The Voice ကိုထောက်ခံကြောင်းနဲ့ပုံမှန်66ကားကိုပြင်ဆင်ပယ်ဖြတ်ပေးဖို့တောင်းဆိုတဲ့လက်ပတ်ဖြူတွေကိုဝစ်ဆင်ပြီးသတင်းမီဒီယာတွေတွားရောက်ခဲ့ကြပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုအပြီးပယ်ဖြတ်တင်ကြောင်းလက်ကမ်းစာဆောင်တွေဝင်မြခဲ့ကြပါတယ်ဆက်သွယ်ရေးဥပဒေတွေကပုံမှန်66ကိုပြင်ဆင်ပေးဖို့နဲ့သတင်းမီဒီယာဆိုင်ရာအငင်းပွားမှုတွေကိုသတင်းမီဒီယာဥပဒေနဲ့သာအရေးယူဖို့နေပြည်တော်အခြေစိုက်သတင်းသမားတွေကလည်းကြာသာပတင်းတွေကပဲနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ထံကိုစာရေးသားပေးဖို့ထားခဲ့ကြပါသေးတယ်လက်ရှိမှာတော့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အမှုပေါင်းက60ကျော်ရှိနေပါပြီဒီဥပဒေဟာပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပေမဲ့အခုအစိုးရလက်ထက်မှာဒီပုံမှန်တုံးပြီးတရားစွဲတာကပိုများနေပါတယ်ဦးကျော်မင်းစေပေါ်စွဲဆိုထားတာကိုတော့လာမယ့်23ရက်နေ့မှာထပ်ပြီးရုံးထုတ်စစ်ဆေးအောင်မှာဖြစ်ပါတယ်ရှင်